စိုးရတက်တွေနဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ရဲ့လက်နက်ကိုင် KIA တို့ကြားမှာဖြစ်ပွားနေတဲ့ပြည်ပခအဆုံးသက်ရေးအတွက်အစိုးရနဲ့ရှေ့သတင်းဘက်ထဲမှာတရုတ်နိုင်ငံမှာဆွေးနွေးဖို့သဘောတူလိုက်ပြီလို့ KIA ကပြောလိုက်ပါတယ်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့ KIO ကြားဆွေးနွေးပွဲကိုတရုတ်အစိုးရကတက်တည်ဖြစ်နေရောဂျောင်းဝင်ဆေးဆက်တဲ့အခမ်းကဏ္ဍအဖြစ်ပါဆောင်ရွက်မှာဖြစ်တယ်လို့ KIA ကစနေနေ့ကပဲအတိအပထုတ်ပြန်တဲ့အကြောင်းရိုက်တာသတင်းနဲ့မှာဖော်ပြထားတာပါနှစ်ဖက်ဆွေးနွေးပွဲကိုတရုတ်နိုင်ငံရွှေလီမြို့မှာတင်းနယ်လာနေကြရင်စတင်မယ်လို့လည်းအဲ့ဒီသတင်းနဲ့မှာဖော်ပြထားပါတယ် KIO နဲ့သမရဦးသိန်းစိန်ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြားအပြည့်အခက်ရက်စဲရေးတွေအရင်ကလည်းရွှေလီမှာ၃ချိန်တွေ့ဆုံခဲ့ပူပါတယ်အရင်စစ်အစိုးရလက်ထက်က KIO နဲ့ရရှိထားတဲ့အပြည့်အခက်ရက်စဲရေးသဘောတူညီမှု2011ခုနှစ်မှာပြည်ပြားသွားပြီးတဲ့နောက်ပိုင်းအစိုးရတက်တွေနဲ့ KIA ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ခဲ့တာမှာပြီးခဲ့တဲ့လအတွင်းမှာတိုက်ပွဲတွေပြင်းထန်လာခဲ့တဲ့အတွက်အင်ဒီဂျင်တရုတ်နိုင်ငံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတိုက်ပွဲတွေအများဆုံးရပ်ဖို့တိုက်တွန်းခဲ့ကြပါတယ်UWSA ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ရဲ့အထူးဒေသတွေမှာ KIO ကချင်ဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေဆွေးနွေးဖို့နှစ်ဖက်လုံးကလက်ခံသဘောတူတယ်ဆိုတာကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ UWSA ကပြောကြားခဲ့ပါသေးတယ်ရှင်